အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီဟာယူကရိန်းသမ္မတနဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။စစ်ပွဲစတဲ့ကယူကရိန်းကိုတွားရောက်ခဲ့တဲ့အမေရိကန်တာဝန်ရှိသူတွေနဲ့နန်စီပယ်လိုစီဟာရာထူးအမြင့်ဆုံးအမေရိကန်တာဝန်ရှိသူတူဖြစ်ပါတယ်။နန်စီပယ်လိုစီရဲ့ရုပ်ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကကျွန်တော်တို့နိုင်ငံအတူတကွနိုင်ကြမယ်လို့ပြောခဲ့ပြီးအောင်ပွဲခံတဲ့တိုင်အောင်ကျမတို့ဒီမှာရှိကြပါမယ်လို့နန်စီပလိုစီကပြောခဲ့ပါတယ်။ကျမတို့ဟာလွတ်လပ်ခွင့်ရဲ့ရှင်သန်စစ်မျက်နှာမှာရှိနေကြပြီးရှင်တို့ရဲ့တိုက်ပွဲဟာလူတိုင်းရဲ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲပြီးသွားတဲ့အထိကျမတို့ရဲ့ဂတိကဝတ်တွေအတိုင်းရှိနေကြမှာပါလို့နန်စီပလိုစီကသမ္မတဇယ်လန်စကီကိုပြောခဲ့ပြီးယူကရိန်းနဲ့အတူအမေရိကန်ကခိုင်ခိုင်မာမာရည်ကြောင်ကဘာကိုပြတ်တလိုက်တာဖြစ်တယ်လို့လည်းနန်စီပလိုစီကဆိုပါတယ်။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့မှအဖွဲ့ဝင်တွေဖြစ်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌထောက်လိုက်ကော်မတီဥက္ကဋ္ဌနဲ့အောက်လွှတ်တော်ဆိုင်ရာစည်းမျဉ်းများကော်မတီဥက္ကဋ္ဌနဲ့အခြားအမတ်၃ယောက်တို့ပါဝင်ကြပါတယ်။